to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ24ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်ဦးကဒီညနားဆင်မဲ့တင်နေမှာတော့ရခိုင်ပြည်ကလူခွေချိုးပေါမှုတွေအတွက်နိုင်ငံကရာဇဝတ်ပြမှုဆိုင်ရာကုံရုံး ICC ကကိုက်တွယ်ရေးယူဖို့အာဆီယံ၅နိုင်ငံကလွှတ်တော်အမတ်တရာယောဂတောင်းဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရောက်မြောက်ဝန်ကြီးချုပ်တွေဖြစ်ဗန်နိုင်းဝန်ကြီးရောစကော့မော်ရီဆန်ကျန်းသစ်စာချိန်ဆိုတောင်းယူလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်ရရှင်နေနားဆရာမှာကတော့ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ညာမွတ်စလင်တွေထွက်ပြေးခဲ့ရတာတနှစ်ရှိသွားပါပြီဒါပေမဲ့ဘေးအန္တရာယ်ကင်းကင်းနဲ့အခုချိန်ထိပြန်နိုင်သေးတဲ့အခြေအနေမရှိသေးတဲ့အကြောင်းနဲ့အတူဒီလိုတနှစ်ပြည့်ချိန်မှာပဲရခိုင်မြောက်ပိုင်းဘက်မှာတော့လုံခြုံရေးကိုအရေးကြီးအဆင့်ဖြစ်သတ်မှတ်လိုက်ပြီးဖြစ်ပါတယ
်ဒီ25ရက်နေ့လိုက်ပတ်သက်ပြီးတော့အနည်းပြေဆိုတော့တခုများဖြစ်ကြမလားဆိုတော့လူတွေစိတ်ထဲမှာအဲ့လိုဖြစ်ကြပါလို့ဆိုတော့ကျွန်တော်ပုံ
ဒီသတင်းနောက်ပိုင်းမှာပြေဆုံးနားဆင်ရပါမယ်ရှင်။နောက်အမေရိကန်ပြည်ထောင်စုမှာပြစ်မှုတွေကျူးလွန်လို့ဆိုပြီးမြန်မာနိုင်ငံသား28ယောက်ဒီသတင်းပတ်ထဲမြန်မာနိုင်ငံဘက်ကိုပြန်ပို့ခံရတဲ့အကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမှာတော့ငမြောင်တောင်ပိုးကြားရောက်ဖြတ်စည်းလို့ပြောင်းဆိုင်ခင်းဧကရာနဲ့ချီပြီးပျက်စီးခဲ့ရတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မသိငီထိုက်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။ဒီခိုင်ပြင်းနေမှာပြီးခဲ့တဲ့နေ့တည်းကြုံခဲ့ရတဲ့လူခွေချိုးပေါမှုတွေမှာတာဝန်ရှိတဲ့မြန်မာအာဏာပိုင်ကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာကုံရုံး ICC ကကိုက်တွယ်အရေးယူဖို့အရှိတော်အရှာ၅နိုင်ငံကလွှတ်တော်မတ်တရားယောဂတောင်းဆိုလိုက်ပါတယ်။ဒီခိုင်ပြင်းနေမြောက်ပိုင်းမှာပြစ်ခတ်တွေကြုံခဲ့ရတာတနည်းပြလာပြီးဖြစ်ပေမဲ့လူခွေချိုးပေါသူတွေကိုပေါ်ထုတ်အရေးယူမှုမရှိတာကြောင့် ICC ကကိုက်တွယ်ဆောင်ရွက်ဖို့လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။လူခွေချိုးပေါမှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်နိုင်ငံတကာအသံဝင်ကိုတိုက်တွန်းရမှာ APHR ဖွဲ့ဝင်22ယောက်ပါဝင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကူနဲ့တီမောနိုင်ငံတွေကလွှတ်တော်ကိုယ်စားလှယ်132ယောက်ပါဝင်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARSA ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရွန်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကတိုက်တွန်းထားကြတယ်လို့ ICC ကလည်းကန့်တွဲဖြစ်ရှင်းမှုတောင်းဆိုမှုတွေလည်းထွက်ပေါ်နေတာပါ။မြန်မာဆွေးနွေးကတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတယ်လို့နိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပြီးမြန်မာနိုင်ငံဟာ ICC ကစီရင်ပိုင်ခွင့်ရှိတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအခုအခါပြန်ပြီးရုပ်သိမ်းလိုက်ပြီဖြစ်တဲ့ယာရုသက်တမ်းမပြည့်ခင်နှုတ်ထွက်ဖို့ပြောဆိုချက်ဟာတိုင်းပြည်တွင်းကအချင်းပြတ်ချစားမှုတွေ၊တဘုံတွေရဲ့အချမ်းဖတ်မှုတွေ၊တရုတ်နိုင်ငံနဲ့မဟာမိတ်အဖြစ်ဆက်ဆံရေးတွေအပေါ်ဝေဖန်မှုတွေကိုစိတ်ဆိုးဒေါသထွက်ရကအခြေခံခဲ့တာဖြစ်ကြောင်းဖိလစ်ပိုင်အရေးကျွမ်းကျင်သူတွေကပြောပါတယ်။ဖိလစ်ပိုင်သတင်းတွေနောက်အထက်လွှတ်တော် website မှာတင်ထားတဲ့ကြေညာချက်တို့အရတော့သမ္မတယာရုကနေနှုတ်ထွက်မယ်လို့ဒီလအတွင်းပြောဆိုခဲ့တဲ့သမ္မတဒူတာတေရဲ့သဘောထားပြောင်းလဲသွားပြီဖြစ်ပါတယ်။သမ္မတဒူတာတေအနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ဘူးလို့ခံမှန်းထားကြတာနဲ့အတူဖိလစ်ပိုင်ပြည်သူတွေကတော့သမ္မတကလက်တွေ့ထဲအပြောကြီးလာတယ်လို့ပြောဆိုကြပါတယ်။သုံးသက်သူတွေကတော့သမ္မတရဲ့ပြောဆိုချက်ကရေရှည်ပြဿနာတွေကိုဖြေရှင်းဆောင်ရွက်နေပေမဲ့တကယ်တမ်းဖြေရှင်းရေးအခက်တွေ့နေတာကိုထင်ရှားနေတာလို့သုံးသက်ကြပါတယ်။သမ္မတဒူတာတေအနေနဲ့အခရီးလိုက်စားမှုနဲ့မူရဲ့ဆေးဝါးပြဿနာကိုဖြေရှင်းနောက်သဘုံထားမှုကိုအမြင့်ဖြုတ်ပြီးအခြေခံအဆောက်အုံတိုးတက်ဖွံ့ဖြိုးရေးအတွက်တရုတ်နဲ့အလုပ်လုပ်လို့နေတာဖြစ်တယ်လို့လည်းသုံးသပ်သူတို့ကပြောပါတယ်။ဒါ့အပြင်မူရဲ့တိုက်ဖြတ်ရေးမွတ်စလင်နဲ့ကွန်မြူနစ်ခွဲထွက်ရေးသမားတွေနဲ့ငြိမ်းချမ်းရေးတို့လိုသူ့ရဲ့အထက်ဆောင်ရွက်ချက်တွေကတချို့မှတိုးတက်မှုမရှိတဲ့အပေါ်စိတ်ဆိုးပြီး2022ခုနှစ်မှာကုန်မဲ့သမ္မတသက်တမ်းမကုန်ခင်နှုတ်ထွက်မဲ့ဆိုပြီးစိတ်မြန်လက်မြန်ပြောဆိုလိုက်တာသာဖြစ်မယ်လို့ယူဆတဲ့အကြောင်းဟွန်နိုလူလူကမူဝါဒရေးရာအဖွဲ့ Pacific Forum CSIS ကအစည်းအဝေးဆိုင်ရာညွှန်ကြားမှုကားဘေကာကလည်းပြောဆိုပါတယ်ရှင
်။တောင်ကိုရီးယားဆွေးနွေးကမြောက်ကိုရီးယားနဲ့ဆက်ဆံရေးတွန်းမြင့်လာနေချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ ියر လုပ်ငန်းတွေဖျက်သိမ်းရေးအောင်မြင်အောင်ဆောင်ရွက်ရမယ့်နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့ကြားသဘောထားမတိုက်ဆိုင်တဲ့အရေးအယောင်တွေလည်းတွေ့နေရပါတယ်။ ိုရီးယားနိုင်ငံခြားဆက်ဆံရေးတိုးတက်လာစေဖို့တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေတယ်လို့အကဲခတ်တွေပြောနေချိန်မှာပဲအမေရိကန်ကတော့မြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားတွေပေးဖို့လိုတဲ့အကြောင်းတိုက်တွန်းနေတာပါပြန်လည်တင်းမြတ်ရေးစီးပွားရေးစီမံကိန်းနဲ့ဆက်ဆံရေးတွေတိုးတက်အောင်တောင်ကိုရီးယားဆိုရကစီစဉ်နေတာတွေကိုတော့သမ္မတမွန်ဂျေအင်းက32နှစ်ကြာဂျပန်ကျူးကျော်မှုအောက်ကလွတ်မြောက်လာတဲ့83နှစ်ပြည့်အခမ်းအနားမင်ကွန်းမှာပြောကြားခဲ့ပါတယ်။နိုင်ငံခြားဆက်ဆံရေးတိုးတက်မှုရရှိဖို့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးပေါ်မူတည်နေတာမျိုးမဟုတ်ပဲကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအထူးကတွန်းအားဖြစ်ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောခဲ့တာပါ။ဆက်ဆံရေးတွန်းမြင့်နိုင်မဲ့အစီအစဉ်တွေကိုဆွေးနွေးဖို့တောင်မြောက်ကိုရီးယားခေါင်းဆောင်တွေရှင်းလာတဲ့တတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့အကြောင်းလည်းဒီလဆန်းမှာပဲနှစ်ဖက်သဘောတူညီထားပေမဲ့ရက်တိကျတော့မတတ်မှတ်ရသေးပါဘူး။
တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအဂတိလိုက်စားမှုအနာအလွဲသုံးစားလုပ်မှုနဲ့အချက်မှတ်ထားတဲ့ထောင်ဒဏ်ကိုတောင်ကိုရီးယားအယူခံတရားရုံးတစ်ခုကဒီကနေ့တောက်ကြနေမှာတစ်နှစ်ထပ်တိုးလိုက်ပါတယ်။ဆိုလ်မြို့တော်အထက်တရားရုံးရဲ့စီရင်ချက်ကြောင့်သမ္မတဟောင်ပတ်အနေနဲ့ထောင်ဒဏ်25နှစ်အထိကြာခံရမယ့်အခြေအနေဖြစ်ပါတယ်။ဦးစားပေးဆောင်ရွက်ပေးခံရမှုအတွေ့အပြန်လာအပြင်စီးပွားရေးလုပ်ငန်းကြီးတွေထံကနေလက်ငွေဒေါ်လာတန်းနဲ့ချီတောင်းခံခဲ့မှုဒါမှမဟုတ်လည်းလက်ခံခဲ့မှုနဲ့ပြီးခဲ့တဲ့ AB လကသမရဟောင်းပတ်ကိုအပြစ်ရှိကြောင်းစီရင်ချက်ချခဲ့တာဖြစ်ပါတယ်။သမရဟောင်းရဲ့မိတ်ဆွေရင်ခြွိုင်းစွန်ဆေးလည်းဒီကိစ္စမှာပါဝင်ပတ်သက်ခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ရောက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညီမအစိုးရအနေနဲ့လူလူကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းသွားမယ်အကြောင်းကြေပြူပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွက်ရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တွေဖြစ်ကျန်းသစ်စာချိန်ဆတာဝန်ယူခဲ့တာပါ။အစိုးရရန်နေရပုံမှန်တိုင်းလက်ပတ်နေကြောင်းဩစတြေးလျလူလူကိုအာမခံစကားပြောကြားပြီးဝန်ကြီးချုပ်တွေကပြည်ထောင်စုတင်ပတ်တွင်ဝန်ကြီးချုပ်ဟောင်းမက်ကွန်တန်ဘူးကိုအာနာယလစ်ဘရယ်ပါတီတွင်ကဆန့်ကျင်ရာကနိုင်ငံရေးပြဿနာတွေပေါ်ခဲ့တာကိုရှောင်ရှားဖို့လဲကြိုးစားခဲ့ပါတယ်။ဒီနေ့မဲခွက်ရမှာတော့ပြည်ထောင်စုဝန်ကြီးပီတာတန်တန်ကို55-40နဲ့အနိုင်ရလိုက်တယ်လို့ပထမတစ်ချိန်မဲခွက်ရမှာလဲနိုင်ငံချိုင်းဝန်ကြီးဂျူလီဖစ်ရှော့ကိုအနိုင်ရခဲ့တာပါ။ပန်းနိုင်ဝန်ကြီးဟောင်းကနေဝန်ကြီးချုပ်တွေဖြစ်လာတဲ့မော်ရစ်ဆန်ကတော့အစိုးရရဲ့မူဝါဒတွေပြောင်းလဲလို့ဖို့ရှိမရှိမေးမြန်းမှုကိုတော့ဖြေကြားဖို့ညှင်းဆန်ထားပါတယ်။ဝန်ကြီးချုပ်ဟောင်းတန်ဖိုးကတော့ဝန်ကြီးချုပ်တွေရွေးချယ်မှာပြန်လည်မပါဝင်တော့ပဲရာထူးကရောနိုင်ငံရေးအပါထွက်တော်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမတိုင်ခင်ကွန်ဆာဗေးတစ်ဝါဒီအစိုးရရင်းကနိုင်ငံရေးတပ်ဖွဲ့တွေကလည်းဝန်ကြီးချုပ်တွေရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။17နှစ်ဇတိုက်ဝန်ကြီးချုပ်တာဝန်ယူခဲ့ပြီးတဲ့ဂျိုဟောဝတ်2009ခုနှစ်မှာတာဝန်ကအနားယူခဲ့ပြီးနောက်ပိုင်းဩစတြေးလျမှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေနဲ့ကြုံနေရတာပါ။ဝန်ကြီးချုပ်ဟောဝါနောက်ပိုင်းဝန်ကြီးချုပ်6ရောက်တာဝန်ယူခဲ့ဖို့ပေမဲ့ဝန်ကြီးချုပ်3နှစ်တတန်းအဖြစ်တာဝန်ယူရသူတယောက်ကတော့တယောက်မှမရှိခဲ့ပါဘူး။ပါတီတွင်နိုင်ငံရေးပြဿနာတွေကြောင့်လက်ရှိအာဏာရ Liberal Party နဲ့ Labor Party တို့အပြန်အလှန်အာဏာရခဲ့ကြတာလည်းဖြစ်ပါတယ်
။ American သမ္မတ Donald Trump ကသူ့ကိုအရေးယူခဲ့ရင်အစုရှယ်ယာဈေးကွက်ပြိုလဲသွားနိုင်တယ်လို့ယူဆတဲ့အကြောင်း Fox News ရုပ်သံလိုင်းကိုပြောဆိုလိုက်ပြီးသူ့အပေါ်အရေးယူခံရနိုင်ခြင်းအလားအလာတွေကိုချိဖြက်ဆောင်ရွက်လာတဲ့အနေအထားရှိပါတယ်။သူကြောင့်ပြောင်ပြောင်စွာဆွမ်းဆောင်နိုင်တဲ့သူကိုဘလို့လုတ်ပြီးအရေးယူမှလဲဆိုပြီးလဲသမရထရန့်ကမေကွန်ထုတ်ပါတယ်သမရရဲ့ရွေးကောက်ပွဲစီရင်ရေးမှူးဟောင်းပေါ်မနန်းဖို့ကိုမမှန်မကန်ဆောင်ရွက်မှုဆွဲချက်၈ခုနဲ့အပြစ်ရှိတဲ့အကြောင်းဗာဂျီးနီးယားပြည်နယ်ကဖက်ဒရယ်တရားရုံးတစ်ခုကနေစီရင်ချက်ချမှတ်လိုက်ပြီးနောက်နှစ်ရက်အတွင်းမှာပဲသမရအပေါ်အရေးယူနိုင်ခြင်းနဲ့ပတ်သက်ပြီးလူပြောများလာတာဖြစ်ပါတယ်သမရရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟင်ကလည်းပြီးခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲစီရင်ရေးအပိသက်ကာလအတွင်းထရန့်နဲ့ညီဆွမ်းမှုတယ်လို့ပြောဆိုထားတဲ့အမျိုးသမီးနှစ်ဦးကိုအမှုတွေရဲ့ဆန္ဒအရနှုတ်ပိတ်ခံဝေပေးခဲ့တဲ့အကြောင်းနယူးယောက်တရားရုံးတစ်ခုမှာဝန်ခံခဲ့တာပါမိုက်ကယ်ကိုဟင်ရဲ့ဖြောင်းချက်ကစီရင်ရေးရန်ပုံငွေစည်းမျဉ်းတွေကိုချိုးဖောက်ရာရောက်နိုင်ပြီးဒီထဲမှာသမရကိုပါဆွဲထည့်ထားတာကြောင့်အရေးယူနိုင်မဲ့အခြေခံကြောင်ဖြစ်လာနိုင်တယ်လို့နိုင်ငံရေးကျွမ်းကျင်သူတချို့ကသုံးသပ်ပေးမိ။ဒီအပေါ်တန်းတရာရှိသူတွေလည်းရှိပါတယ်။လက်ရှိအနေအထားအရတော့လွှတ်တော်နေရအများစုကိုသမ္မတရဲ့ Republican Party ကအများစုချီးဆိုထားတာကြောင့်သမ္မတကိုအရေးယူနိုင်ရေးဆွဲဆိုနိုင်ဖို့အခွင့်အလမ်းကတော့တိတ်မရှိလာပါဘူးရှင်
။လိန်ဟာရီကိန်းမွန်နဲကမနေ့နောက်ပိုင်းကဆက်လို့ပြင်းအဆင့်3ဖြစ်အဆင့်လျှော့ချသတ်မှတ်လိုက်ပြီးအာရုံသွားပေမဲ့ဟာဝိုင်ကျွန်းမှာမိုးသက်လေပြင်းကျရောက်မယ်လို့ခန့်မှန်းထားပါတယ်။ ဟာဝိုင်ကျွန်းကိုမွန်နဲ့တိုက်ရိုက်ဝင်မှာမဟုတ်ကြောင်းအမေရိကန်မိုးလေဝသဌာနကပြောထားပေမဲ့ဟာဝိုင်ကျွန်းမှာရင်းနဲ့အနီးအနားဒေသတွေမှာဒီနေ့မိုးဆက်လက်ရွာသွန်းရင်ဖြတ်ကျော်မယ်လို့လည်းခန့်မှန်းထားတာပါမွန်နဲ့ဖြတ်ကျော်မယ်အချိန်မှာပဲရေကြီးမြေပြုံမှုတွေကြုံနေရပြီးဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အကေကတော့အသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေနဲ့ဘေးရန်တွေရဲ့ကြီးမားလွန်းတာကြောင့်မလို့ရရင်ခီးမထွက်ဖို့လဲတူတာလူမှုကွန်ရက်ကနေသတိပေးထားတာပါအရကင်းမွန်နဲ့ရောက်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုအကူအညီပေးဖို့အရေးပေါ်ကြေညာချက်တစ်ရပ်ကိုလည်းဟာဝိုင်အုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးထုတ်ပြန်ထားပါတယ်
။အာချအကစားပွဲတွေလက်ခံကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာမှာလေရုညင်ညမ်းမှုနဲ့ရင်ဆိုင်နေရချိန်မှာပဲမီးခိုးမြူတွေထူထပ်လာရမှုကအင်ဒိုနီးရှားနိုင်ငံကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘက်ကလည်းဆွဆွဲပြောဆိုနေပါတယ်။ဘိုနီယိုကျွန်းရဲ့အင်ဒိုနီးရှားနိုင်ငံဘဲချန်ကာလီမန်တန်ကမီးလောင်မှုတွေကြောင့်အခုလိုမီးခိုးမြူတွေများလာရလားလို့ပြောဆိုကြတာဖြစ်ပါတယ်။စိုက်ပျိုးမြေအတွက်မီးရှို့ရှင်းလင်းမှုတွေရှိနေသလိုမီးလောင်မှုကထွက်လာတဲ့မီးခိုးတွေကပိုပြင်းခြောက်သွေ့တဲ့ရာသီဥတုကြောင့်ပိုပြီးတော့ဆိုးရွားလာစေတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မတ်သိန်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစတင်ထွက်ပြေးခဲ့တာမှာအခုဆိုရင်တော့တစ်နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်စဉ်အတွင်းအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်ရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြရပြီးတော့အခုချိန်ထိဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်တဲ့အခြေအနေမှာမရှိသေးဘူးလို့ VOA သတင်းတောက်မာဂရက်ဘက်ရှာကုလသမဂ္ဂကနေသတင်းပေးပို့ထားပါတယ်။ကိုရနိုင်ကပြောပြပေးပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဟာကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အဲမှာရှိတဲ့ရိုဟင်ဂျာတွေဟာမြန်မာနေဆက်တာတွေအစားအစာငတ်မောခေါင်းပါတာတွေရောဂါပြရတွေနဲ့မုတ်တုံမှုအဆက်မပြတ်ရွာသွန်းတဲ့ဒဏ်တွေကြောင့်အထိတ်အလန့်ဖြစ်နေကြပါတယ်။အာဒမာဒီယန်ဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကြံပေးဖြစ်ပါတယ
်။ This is something we cannot but call ethnic cleansing. However,following my visit in
ဒါလူမျိုးစုလည်းရှင်းလင်းဖယ်ရှားတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာတိသားကိုတွားပြီးဒုက္ခသည်တွေနဲ့ကျွန်တော်တို့တွေ့ပြီးတဲ့အချိန်မှာတော့ဒေမှုနဲ့ပတ်သက်လို့တရားရုံးတင်ခဲ့မယ်ဆိုရင်ဒါကလူမျိုးတုံးတပ်ဖြတ်မှုဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ကောက်ချက်ချမှာဖြစ်ပါတယ
်မြန်မာစိုးရဘက်ကတော့ဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချခဲ့ပါတယ်ဥရောပကဆိုင်ရာမြန်မာအသံမှကြီးဦးဟောက်တို့စွမ်းကတော့
We have said before and this is not ethnic cleansing this is not gender
ကျွန်တော်တို့အရင်ကလည်းပြောခဲ့ပြီးပါပြီဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမဟုတ်သလိုလူမျိုးတုံးတပ်ဖြတ်မှုလည်းမဟုတ်ပါဘူ
းပြီးခဲ့တဲ့ August လကအာဆာအစွန်းရရိုဟင်ဂျာကျမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခတ်ရာကနေမြန်မာစစ်တပ်ကဒေသတွင်းမှာနေမြေရှင်းလင်းမှုတွေလုပ်ခဲ့ပြီးအဲ့ဒီကနေရိုဟင်ဂျာတွေတိမ်းနဲ့ချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာစိုးရဘက်ကတော့အခြေအနေတွေဟာတိုးတက်လာနေပြီးဒုက္ခသည်တွေကိုပြန်လက်ခံဖို့အစဉ်အဆက်ဖြစ်နေပြီလို့တာမကြီးဦးဟောက်တို့ဆန်းကပြောပါတယ
် Now the situation on the ground is now quiet and we have been able to restore peace
အခုဆိုရင်ဒေသရင်းအခြေအနေတွေကငြိမ်သက်မှုရှိနေပြီးကျွန်တော်တို့အနေနဲ့ဒေသရင်းမှာတည်ငြိမ်အေးချမ်းမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
ဒါမဲ့ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့တချို့တွေကတော့စိုးရိမ်နေကြသေးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကြံပေးအာရမာဒိုင်းကတော့အခုလိုပြောပါတယ
် The conditions for a safe and dignified return are not yet.
ဘေးရန်ရဲ့ကင်းကင်းနဲ့ကုန်စည်ကရှိရှိပြန်လည်နိုင်မှုအခြေအနေတွေမရှိသေးပါဘူး။ဒါကြောင့်ဒီချင်းကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာစိုးရကိုသူတို့ပြောထားတဲ့အတိုင်းလုပ်လာအောင်ပို့ပြီးတော့ဖိအားပေးသွားရမှာဖြစ်ပါတယ်။
မြန်မာစိုးရကောင်းဆောင်တော်ဆန်းစုကြည်ကိုလည်းရိုဟင်ဂျာပြည်နာကိုတီးထက်ပို့ပြီးထိထိရောက်ရောက်ကင်တွေဖြေရှင်းနိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကတာဝန်ပြည်သူတွေကတော့အစိုးရရဲ့ကင်တွေဖြေရှင်းပုံကိုကျေနပ်ကြတယ်လို့ Asia Society အဖွဲ့က Deborah Eisenman ကပြောပါတယ်။ Maggie Wells အပါအဝင်နိုင်ငံတကာလေးလာစောင့်ကြည့်သူတွေကတော့ဒီပြည်နာကိုရေရှည်ဖြေရှင်းနိုင်ဖို့အတွက်တာဝန်ခံမှုရှိဖို့ကအရေးကြီးတယ်လို့ဆိုပါတယ
်။ We need to see a referral to the International Criminal Court by the UN Security Council.The crimes that were committed
in Burma by the Kula Tamaga Lunjoe Council ka ni Nangadaga Yazwe Khonyun ICC ko lwae pyaung pe da ko chanar lo anine myin chin ma de Yakhai Pi Myaw Pai ma chu lun ga de pye mu ri ha Nangadaga Upri aw ma phit da ba da ha lu da myo ne paw chu lun ne Yazwe mu ba
Myanmar so ya bak ka raw Nangadaga Chwan Nyin Tu 2 u pa win a phwe win 4 u pa de Commission Tiyak ko ma ja thei kin ga be phwe si ka ba de Myanmar ne Bangladesh a so ya ja Dukha Thae ri pyan lat khan yi Tabor Du Sa Chauk ko lat mat yi tho tha ba me aku chain ni raw ဒုက္ခသည်တယောက်မှပြန်လာခြင်းမရှိသေးပဲအခုနှစ်ပထမ6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူဟာ11,000ကျော်ရှိတယ်လို့ဆိုပါရယ်မြန်မ မြန်မာဆိုရဘက်ကတော့နိုင်ငံသားဖြစ်ခွင့်ပါဝင်ကြာသေးခင်ကကွယ်လွန်သွားခဲ့တဲ့ကုလအတွင်းမှုချုပ်ဟောင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ဖို့လှုပ်ဆောင်နေပြီးတော့အချိန်ယူရမှာတော့ဖြစ်တယ်လို့ပြောပါရယ်။ဒါမဲ့လည်းအကြံဖတ်ဝါဒဆွဲကင်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းမှာချင်းချောင်းမှုဖြစ်ဆက်ပြီးရှိနေတုံးပဲလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကြာသေးခင်ကစင်ကိုနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါရယ်။ဒါပြင်ရိုညာအစိုးရအဖွဲ့တွေဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ပွဲရှိတယ်လို့လည်းမြန်မာအသံမကြီးက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်သွားတဲ့ကာလမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာလုံခြုံရေးအခြေအနေကိုအရေးကြီးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပါတယ်။ဒါဟာအကြမ်းဖက်တာတွေထပ်ပြီးတော့ဖြစ်လာမလားဆိုတော့ဒေသခံတွေရဲ့စိုးရိမ်မှုတွေကိုရော့ပါးစေဖို့အတွက်ဆောင်ရွက်နေတာဖြစ်ကြောင်းမောင်နှောခရိုင်ကအုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။ရခိုင်မျိုးသားပါတီဘက်ကတော့ပြီးခဲ့တဲ့နှစ်တိုက်ခိုက်မှုတွေမှာဆုံးမသွားသူတွေအတွက်မြို့နယ်18မြို့နယ်မှာအောက်မေ့ဘွယ်အခမ်းအနားတွေကျင်းပဖို့စီစဉ်နေပါတယ်။တည်င်းအပြည့်စုံကိုတော့ကိုမိုးစော်ကတည်င်းပေးပို့ထားပါတယ်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်30လောက်ကို AISA ကျန်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာဒီလ25ရက်နေ့မှာတနစ်ပြည့်မှာဖြစ်ပြီးဒီရက်ပိုင်းအတွင်းမောင်းတော်ခရိုင်မှာလုံခြုံရေးကိုအရင်ကတည်းတိုးမြင့်ပြီးခြားထားပါတယ်။လက်ရှိလုံခြုံရေးတင်းကျပ်ထားရတဲ့အခြေအနေနဲ့ပတ်သက်ပြီးမောင်းတော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကအခုလိုပြောပါတယ
်လူတွေစိတ်မှာတော့စိုးရိမ်လေးနည်းနည်းရှိတာတော့ရှိကြပါပေါ့လေဒီ25ရက်လေးနဲ့ပတ်သက်ပြီးတော့တနည်းပြည့်ဆိုတော့တခုများဖြစ်ကြမလားဆိုတော့လူတွေစိတ်ထဲမှာအဲ့လိုဖြစ်ကြပါဘို့လို့ထူးခြားတဲ့တော့စဉ်းစားတော့ကျွန်တော်တို့လည်းရဟန်းရှိဘူးဗျာလုံခြုံရေးတော့ကျွန်တော်တို့ပုံမှန်အခြေအနေကိုပြီးတော့တွေးမြင်ပြီးတော့ကျွန်တော်တို့အရေးကြီးကာလပေါ်နေပြီပေါ့လေဆောင်ရတာပေါ့နော်ပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့တေကင်းနေတာတော့ပါလို့ဒီညဘက်မှလုပ်တယ်ဗျာ။နော်။အဲ့ဒီပြည်သူတွေစိတ်ထဲမှာလည်းနည်းနည်းရှိုးရိမ်စိတ်ပါညာရှိနေတော့အခုကျွန်တော်တို့ကဟောပေါ့ဒီတေကင်းဆောင်ရတဲ့ဟာတို့ပါလို့အဲ့ဒါတွေကတော့ကျွန်တော်တို့တွေးမြင်ဆောင်ရတာပေါ့နော်။တေကင်းမိုင်းတွေမှာလည်းကျွန်တော်တို့တောင်းဆောင်ရတာပေါ့နော်။အဲ့ဒါတော့စိုးရိမ်စိတ်နည်းနည်းပါဖြစ်တာပေါ့နော်။ကြောက်တာပေါ့နော်။အဲ့လိုမျိုးပြောင်းနေတယ်ကျွန်တော်တို့ကတော့ဒါလုံခြုံရေးကိုလေဒီတာမန်စိတ်သက်ပို့ပြီးတော့ကျွန်တော်တို့ကလုပ်ခိုင်းရတယ်လုပ်တဲ့ဟာရှိတယ်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းတွေကတနစ်ပြေကာလမှာ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်တာတွေထပ်မံမဖြစ်ပေါ်စေဖို့အတွက်နေဆက် CEO တစ်လျှောက်မှာလုံခြုံရေးစခန်း160လောက်ဖြန့်ကျက်ချထားကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မောင်းတော်ဒေသခံတယောက်ကတော့လက်ရှိမောင်းတော်မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ
်။ခြေနေရဒီလိုမှာကဘုံတို့ရဲ့အေးဆေးပါဘူး။လူကျိုးသားမှာဘေးရှိတယ်ကို
ရခိုင်မျိုးသားပါတီကတော့အကြမ်းဖက်တိုက်ခိုက်တဲ့တနစ်ပြည့်နေ့မှာစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်မှာအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားကြောင်းပါတီရဲ့အထွေထွေအတွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ
်။အာကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့မနေ့ကမြို့နယ်ရုပ်နေဖွင့်ထားတဲ့မြို့နယ်18မြို့နယ်ကလုံးမှာကျွန်တော်တို့ကတော့တပြိုင်တည်းဘုကုသကောင်းမှုလုပ်ပြီးတော့အများတောင်းဝေဖို့အတွက်ကျွန်တော်တို့ပြင်ကြားထားပါတယ်ခမရ။ပြီးတော့ဒီလိုအမျိုးသားရေးတတိနဲ့အမျိုးသားရေးလုံခြုံရေးအတွက်ပို့ပြီးတော့ green site နဲ့ဆိုတဲ့ဟောပြောချက်ကလေးလုပ်ဖို့အတွက်ကျွန်တော်တို့စီစဉ်ကြရတာဖြစ်ပါတယ်ခင်ဗ
ျ2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေအတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တရင်ဌာနချုပ်စတဲ့နေရာစုစုပေါင်း30လောက်ကို ARSA အကြမ်းဖက်သမားတွေကတပြိုင်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်73ဦးအပါအဝင်လူ80ကျော်သေဆုံးပြီး50ကျော်ပျောက်ဆုံးခဲ့ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ
်။ကိုရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့တည်ငြိမ်ရေးမြမအစိုးရရဲ့ကြိုးပမ်းမှုတွေဟာတနေ့အတွင်းဘလောက်အထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားရိချာကရခိုင်ပြည်နယ်အရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင်။
မနက်ပြန်စနေညဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်တခြားပြစ်မှုတွေကြောင့်ထောင်ချခဲ့မှုတွေနေထိုင်ခွင့်ရဖို့ကြိုးစားနေသူမြန်မာနိုင်ငံသား28ယောက်ဒီသတင်းပတ်တင်မြန်မာနိုင်ငံကိုပြန်ပို့ခံလိုက်ရပါတယ်။မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့ရေးမှာမြန်မာနိုင်ငံအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အကြောင်းပြချက်နဲ့အမေရိကန်ပြည်ထောင်စုဘက်ကဗီဇာကန့်သတ်ချက်တွေချမှတ်ပြီးတစ်လအကျော်ကြာမှာပဲအခုလိုမြန်မာနိုင်ငံသားတွေပြန်ရောက်ရှိလာတာဖြစ်ပါတယ်ကိုသိန်းထိုင်ဦးကတင်ပြပေးထားပါတယ်
။အော်ဂလာ22ရက်နေ့ကပဲအမေရိကန်ပြည်ထောင်စုကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား28ယောက်ရန်ကုန်ပြန်ရောက်လာပြီးဒါပထမဆုံးအကြိမ်မြန်မာနိုင်ငံသားရေအတွက်အများဆုံးပြန်ပို့ခံရတာလို့သတ်မှတ်နိုင်ပါတယ်။အဲ့ဒီ20ကျော်ထဲမှာချင်းတန်ရင်သား9ယောက်ပါဝင်တဲ့အကြောင်းဟာခါလူမှုရေးအသင်းကဘာသာရေးဆရာသောမတ်စ်တမ်ကပ်က VOE ကိုပြောပါတယ
်။ကျွန်တော်တွားကြည့်တယ်ဟုတ်တယ်။ချင်းတို့ရဲ့ထဲမှာတော့သူတို့မိသားစုကပဲလာကြူကြတယ်။ဆိုတော့အဲလေးစိတ်မှာသူတို့တွေ့တာနဲ့တစ်ခါတည်းသူတို့မိသားစုရှင်မှာကိုလေတလူချင်းတို့နဲ့အဲသူတို့ပြောတာကတော့ချင်းတိုင်းသားခုနှစ်ယောက်ဖြစ်တယ်တခြားတိုင်းသားလို့ပြောမလားဗမာလူမြန်မာလူပဲသူတို့ပြောရတယ်အယောက်20ကတော့ဗမာလူဖြစ်တယ်မြန်မာလူဖြစ်တယ်လို့သူတို့ပြောတယ်သူတို့ဆွေမျိုးမိသားစုအတိုင်းဝင်ရပဲကြူကြတယ
်ချင်းပြည်နယ်စီပင်သာရေးလျှက်စစ်နဲ့ဆက်မှုလက်မှုဝန်ကြီးအောင်စလိုက်အိုက်ဇက်ခင်ကတော့လက်ရှိသမ္မတဒေါ်နယ်ထရန့်ဆိုရရဲ့တရားမဝင်ဝင်ရောက်သူတွေပေါ်ထားတဲ့မူဝါဒအရအခုလိုချင်းတိုင်းသားတွေပြန်ပို့ခံရလာဖြစ်တဲ့အကြောင်း VOE ကိုရှင်းပြပါတယ
်။သူတို့အိမ်တွင်းအကြမ်းဖက်မှုပေါ့နော် Domestic Violence တွေသူတို့လုပ်ကြတယ်အဲအကြောင်းသူတို့ဖမ်းခံရတယ်အဲအကြောင်းမလို့ပြန်ပို့ခံရတယ်လို့တော့ပြောတာပဲ။ဟောတကယ်တကယ်တော့ဒါကသူတို့အမေရိကန်မှာရောက်တယ်အမေရိကန်ရောက်ပြီးတော့သူတို့အမေရိကန်နိုင်ငံရဲ့တော့အရဟိုသူတို့ဆစ်ဆီးပြီးတော့အေးအေးယူခံရတယ်ပေါ့နော်အေးအေးယူခံတဲ့ခါကျတော့ဒါကြီး Trump ရဲ့ policy ကအဲ့ဒီလူတွေပြန်ပို့တယ်။အဲ့တော့သိတာကတော့ဟိုပေါ့ဒါကတော့အမေရိကန်နိုင်ငံသားဖြစ်သွားတာမဟုတ်သေးသူကအမေရိကန်နိုင်ငံမှာရောက်နေတော့မရှိသေးတယ် refugee အနေနဲ့ရောက်တော့မရှိသေးတယ်။အဲ့တော့အမေရိကန်နိုင်ငံမှာရောက်နေတဲ့ refugee တွေအနေနဲ့သူတို့အင်ဂရင်းချမ်းဖတ်မှုတို့နော်ဟိုအခြားသောဟိုပြည်မှုကျူးလွန်တာတို့ရှိတဲ့ခါကျတော့သူတို့အတိုင်ခံရတယ်အတိုင်ခံတော့သူတို့ဖမ်းခံရတယ်ပေါ့နော်အဲ့ဒီခါကျတော့လက်ရှိ Trump ရဲ့ policy ကအဲ့ဒီ refugee တွေကိုမြန်မာနိုင်ငံမှာမဟုတ်ဘူးအဲ့ဒီ refugee တွေကိုသူကအဲ့လိုမျိုးဟိုထောင်ကြတယ်ဆိုလို့ရှိရင်သူပြန်ပို့တာရှိတယ
်သူပြန်ပို့ခံရတဲ့မြန်မာနိုင်ငံသား20ကျော်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒေဝင်ကြေညာချက်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးအမေရိကန်နိုင်ငံသားမဟုတ်တဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ပြည်မှုကျူးလွန်တဲ့မြန်မာနိုင်ငံသားတွေကိုပြန်ပို့ရမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့အရေးယူပိတ်ဆို့မှုတွေကိုလည်းမြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုဘက်ကချမှတ်ခဲ့ပါတယ်။မြန်မာအစိုးရရဲ့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကနေဝန်ကြီးအဆင့်အထိရာရှိကြီးတွေနောက်သူတို့မိသားစုဝင်တွေကိုပြည်ဝင်ခွင့်ပိတ်ပင်တန်ခတ်တဲ့အကြောင်းဇူလိုင်လစောပိုင်းမှာအမေရိကန်ပြည်ထောင်စုဘက်ကကြေညာခဲ့တာပါ။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံဆရာမြန်မာတမ်မတ်ကြီးကတော့အမေရိကန်ပြည်ထောင်စုဘက်က31ယောက်ပြန်ပို့ဖို့စီရင်ပေးသွင်းထားပြီးအယောက်30ကိုပြန်လည်လက်ခံဖို့နဲ့ခီးသွွားလက်မှတ်တွေထုတ်ပေးထားတဲ့အကြောင်းဇူလိုင်လအတွင်း VOE ကိုရှင်းပြခဲ့ဘူးပါတဲ့တစ်ချိန်တုန်းကမြန်မာနိုင်ငံသားတွေဖြစ်ခဲ့ပြီးဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားသည်ဖြစ်စေသူတို့မြန်မာပြည်မှာမွေးတာမြန်မာပြည်မှာနေလာခဲ့တာမှန်မယ်ဆိုရင်စစ်ဆေးပြည်လက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုတာမတ်ကြီးကရှင်းပြခဲ့တာဖြစ်ပါတယ်အခုမြန်မာနိုင်ငံသား28ယောက်လိုပဲကမ္ဘောဒီးယားနိုင်ငံသား30ကိုလည်းဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကနေရပြန်ပို့ခဲ့ပါလေခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ရှမ်းမြောက်ဘက်မှာပြောင်းဆိုင်ခင်းနေရာနဲ့ချီဘာကြောင့်ပျက်စီးရတယ်လဲဆိုတဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီဘောမြို့နယ်တွေမှာတီးနံဖြတ်အင်းဆက်ပိုးတစ်မျိုးဖြစ်တဲ့ငမြောင်တောင်ပိုးကြားရောက်ပျက်စီးခဲ့လို့ပ ပြောင်းဆိုင်ခင်ဧကရာဇော်ပြက်စီးခဲ့တယ်လို့နယ်မြေခံတာဝန်ရှိသူကပြောပါရယ်ဒီပိုးကြရောက်ခဲ့တဲ့ဆိုင်ခင်တွေကိုတော့မြို့နယ်စိုက်ပျိုးရေးဦးစီးဌာနကဆေးဖြန့်တာပညာပေးလုပ်ငန်းတွေကူညီလှုပ်ဆောင်နေတယ်လို့သိရပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းသိန်းလီတီဘောမြို့နယ်ဘက်တွင်မှာငမြောင်တောင်ပိုးကြလို့ဒေသခံတွေရဲ့ပြောင်းခင်ဧကပေါင်းရန်နဲ့ချီပြက်စီးခဲ့ပါရယ်စိန်နီမြို့နယ်တွင်ငမြောင်ဆောင်ဘိုးကြတဲ့အခြေအနေကိုတော့ကိုတိုင်ကွင်းစင်းလေ့လာခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းစိန်လူကအခုလိုပြောပါရယ
်အခုမိုက်ဒီအုပ်စုတဲ့အုပ်စုတဲ့တော်မှဟိုဟာဧက90ကျော်လို့98ဧကတော့ပြတ်နေနောက်ထပ်ကူးနေရလည်းရှိသေးတယ်နောက်ထပ်အုပ်စုတွေလည်းရှိသေးတယ်ပြတ်ပွေးမှုတွေကအခုစစ်တီကြရတာတော့မိုက်ဒီအုပ်စုတဲ့အုပ်စုတဲ့ရသေးတယ်နောက်တခြားအုပ်စုတွေလည်းကောက်ခိုက်နေလို့မပြတ်လာသေးဘူးဒီကောင်ကပြတ်လာများနေကြ2021ရဲ့နေ့ကမိုက်ဒီတန်ခမ်းကြမှာပဲစတဲ့ခုဒီဘင်းကရဲ့အတွက်မှာကိုကောက်အုပ်စုကောင်းချူရွာဆိုတာအဲ့မှာဒိန်လေးဆိုလည်းဆက်နေမှလောက်ရှိတယ်ခုအဲ့မှာဒီနေ့ကနေစတဲ့ပြီပြက်ခီးတာတော့အဲ့မှာနေခတ်တော့ရေကရှိတယ်နောက်အခုသူတို့ဖြေးဖြန်းနေတယ
်မမြောင်တောင်ပိုးတွေဟာညက်ဘက်မှာသီးနှံစိုက်ခွင်းတွေကိုဖြက်စီးနေတယ်လို့ဆိုင်းစိန်လူကအခုလိုဆက်ပြောပါရယ
်ဒီနေ့ကျတော့သူကဒီကတင်မှာပုံးနေတယ်ဒီကတည်းကသူကပြောင်းတင်မှာတက်ရအရပြောင်းရတယ်ရောအဖူးရဲ့အကုန်လုံးစားတာဘလောက်ကြည့်သေးရလဲဘလို့ရှိရင်ငမြောင်တောင်ပိုးတွေကခုနေကအကွက်ထရင်တ냐တော့ကြောင်းနေလား
သိန်းနီမြို့နယ်ပန်းခမ်းအုပ်စုမိုင်လီအုပ်စုဂွန်ကော့ကျေးရွာအုပ်စုဘက်ကပြောင်းချံတွေငမြောင်တောင်ပိုးကြခဲ့ပြီးပြည့်စည်မှုဧကပေါင်းကိုတော့အတိအကျမသိရသေးပေမဲ့ဧကရန်နဲ့ချီပြည့်စည်ခဲ့ပြီးလို့သိန်းနီမြို့နယ်စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ငမြောင်တောင်ပိုးကြရောက်တဲ့ကျေးရွာအုပ်စုတွေကိုစိုက်ပျိုးရေးဦးစီးဌာနကနေကြီးကြီးစစ်စစ်ပြီးဆေးဖြန့်ကာကွယ်ရေးအစီအစဉ်တွေလှုပ်ဆောင်နေတယ်လို့သိန်းနီမြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးစောသိန်းထိုက်ကပြောပါတယ်
ဒီနေ့အတိအောင်ကျွန်တော်တို့ကအေကာ100လောက်ရှိပါပြီပြည်စည်းရရှိပါတယ်ကျွန်တော်တို့သက်ဆိုင်ရာတို့ဆက်ရေးဌာနအနေနဲ့ဒီငလောင်တောင်မိုးကြတဲ့ပြည်တဲ့ကောင်များကိုပြည်တဲ့စီပြထောက်ပံ့ခြင်းတောင်သူများကိုတက်ပြီးချန်ခံရင်တော့ဒီပြည်သားပြည်သေးတယ်တင်းနဲ့နေပြည်တယ်လက်တွေ့လုပ်ကြတယ်
ရှမ်းပြည်နယ်ဒီပေါ်မြို့နယ်နတ်မော်ဆွေဦးစုမမုံဟင်းရွာပါမိတ်ရွာမိုင်းနှင်းရွာတွေဘက်မှာပြောင်းချံတွေပိုးချမှုဖြစ်ပွားခဲ့ရမှာစိုက်ပျိုးရေးဌာနအနေနဲ့ဆေးဖြန့်ပညာပေးမှုရှိခဲ့သလိုပြောင်းခင်းပြည့်စုံမှုအခြေအနေကိုတော့ဒီပေါ်မြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးမိုးကျော်စွာဝင်းကခုလိုပြောပါရစေ။
ကျွန်တော်အခုနောက်ဆုံးအခြေအနေကတော့အခုကျွန်တော်ပြည့်စုံမှုကတော့ပြည့်စုံပြီးတော့မှစီစစ်ပေါက်ယူနေတယ်ပေါ့လေနော်။ပိုးချမှုတွေကကျွန်တော်တို့နှိမ်နေနေတာပေါ့လေ။နော်ပြည်ညာပြည်လုံငန်းနေဆောင်ရွက်နေတယ်အဲ့လေတော့ဆောင်ရွက်နေတယ်အခုအဲကျွန်တော်တို့ကနတ်မလန်ပေါ့နော်ဟိုကနတ်မော်ဆွေပန်မိတ်မိုင်းလင်းအဲ့ဒီကျောက်စုလေးစုမှာဖြစ်နေတော့ပျက်စီးမှုကခံမှန်းစီရတော့ဟို90ကျော်လောက်တော့ရှိနေတယ်ခင်ဗျာဟိုအပင်ငယ်ဆိုတော့ပျက်စီးသွားတော့ပေါ့တချို့ကအဖူးရှိနေတယ်ဆိုတော့လည်းဖိခိုက်တာတော့ပဲရှိရပါဘူးနော
်မမြောင်တောင်ဘိုးတွေဟာပြောင်းပင်သာမကနှုတ်နေသေးတဲ့အဖူးတွေကိုပါဖျက်ဆီးနေပြီးစိုက်ပျိုးရေးဦးစီးဌာနကနေကူညီနှိမ်နှင်းပေးနေတယ်ဆိုပေမဲ့လည်းကြရောက်နေတဲ့ဘိုးနဲ့ဖြန်းစေးလုံလောက်မှုအားနည်းနေတယ်လို့တီဘောဒေတာခံပြည်နယ်လှုပ်တော်ကုစလေဆိုင်းခန်းအောင်ကဆိုပါတယ
်သူတို့ဒီရွက်တွေခိုက်စားပြစ်တဲ့အပြင်တွေကတော့တပိလို့ချင်းလေးပါဒါရွက်တွေကပြောင်းသွားတော့ပေါ့ကျောင်းမှုတွေကလည်းတိတ်မရင့်သေးဘူးဗျအတန်းကနည်းနည်းလူလျော့ပေါ့ကျွန်တော်စိုက်လေးလာကြည့်တဲ့ခါကျတော့သူတို့လာပြီးတဲ့ဈေးတွေကလည်းတလောက်ကြီးများများဆန်းစားမရှိဘူးဗျာဒီဘိုးကလည်းရေရှည်ဘယ်လောက်ထိရှိနိုင်မလဲလို့ပြောတော့
ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီပေါ်လာရှူစတဲ့မြို့နယ်တွေမှာငမြောင်တောင်ဘိုးကြရောက်လို့စိုက်ခင်းဧက200ကျော်ပျက်စီးခဲ့တယ်လို့ခံမှန်ပြောဆိုနေပေမဲ့လည်းစည်ရင်အတိအကျမကောက်နိုင်သေးတဲ့အချိန်ဒီမှာရှိနေပါတယ်တီပိုးတွေဟာအိန္ဒိယနိုင်ငံထဲကလာတဲ့ဘိုးမျိုးဖြစ်သလိုစညတွင်းကီလိုမီတာ100ဆိပ်ပြန်တန်းသွားလာနိုင်ပြီးတိနံမျိုးပေါင်း80ကျော်ကိုစားတော့ဖျက်ဆီးနိုင်ပါတယ်တင်းငမြောင်တောင်ဘိုးကိုသိရောက်စွာနေနေမှုမရှိရင်စန္ဒရိခာပူလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖျက်ဘိုးဖြစ်သလိုအိန္ဒိယနိုင်ငံကတည်းကအရှေ့တောင်အာရှနဲ့တရုတ်နိုင်ငံတောင်ပိုင်းဒေသတွေကိုလင်းမြန်းစွာပြန့်နှံ့နိုင်ကြောင်းကမ္ဘာစန္ဒရိခာဖွဲ့ WFO ကနေသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလေးအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ24ရက်တောက်ချာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာအစီအစဉ်မှာတော့
နေရအစာပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစာ100မကကြီးပါတယ်နောက်ကဘာကနေမိုင်း93တန်းဝေးတယ်အဲ့တော့
ဒေါက်တာပရိသာတင်ကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဟာပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကအသက်80အရွယ်မှာပဲကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်သူရဲ့ကွယ်လွန်မှုဟာကမ္ဘာအတွက်ရောအထူးသဖြင့်မြန်မာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ရက်လို့လည်းအများကရှုမြင်ကြပါတယ်။သူဥဆောင်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာအဖွဲ့ဝင်10ဦးအနက်နိုင်ငံတကာက3ဦးနဲ့မြန်မာ6ဦးပါဝင်ပါတယ်။အဲ့ဒီအဖွဲ့ဝင်တွေက2ဦးဖြစ်တဲ့ရခိုင်တိုင်းရင်းသူဒေါ်စောခင်တင့်ကိုမစ္စတာကိုဖီအာနန်နဲ့ပတ်သက်ပြီးတော့အမှတ်တရအဖိုးတန်နဲ့အတွေ့အကြုံနဲ့အကြောင်းကိုဆက်သွယ်မေးမြန်းထားတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လှလှတန်းတင်ပြထားတာနားဆင်ပါရှင်။
No, I've had a very good discussion with the council on the situation in Rakhine, and I focused mainly on the report of the Rakhine Commission, which I had the privilege of chairing. There were 9 of us, 6 from Myanmar.And 3 international.
ခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကျွန်တော်ဆွေးနွေးတင်ပြခဲ့တာအားရပါတယ်။ကျွန်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခွင့်ရခဲ့တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။ကော်မရှင်မှာအဖွဲ့ဝင်9ဦးပါဝင်ပါတယ်။6ဦးကမြန်မာ၊3ဦးကနိုင်ငံတကာကပါ။ဒီအစီရင်ခံစာဟာပြင်းထန်တယ်လို့ဆိုရပေမဲ့ကျွန်တော်တို့ဒီအစီရင်ခံစာကိုအဖွဲ့ဝင်တွေကြားသဘောတူညီမှုရယူပြီးတင်မမှုစိတ်မရှိပဲပြုစုနိုင်ခဲ့ပါတယ်
။ဒါကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ကုလသမဂ္ဂတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်ရခိုင်ကျန်ပီကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတက်80အရွယ်ဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကွယ်လွန်ခဲ့တဲ့မစ္စတာကိုဖီအာနန်ကသူမကွယ်လွန်မီရခိုင်အကျံပီကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့2019အောက်တိုဘာလကကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာပါသူပြောခဲ့သလိုသူဥဆောင်ခဲ့တဲ့အကြံပေးကော်မရှင်အဖွဲ့မှမြန်မာ6ဦးနဲ့နိုင်ငံတကာက3ဦးတို့ပါဝင်ရမှာအဲ့ဒီမြန်မာ6ဦးနဲ့တူကတော့ရခိုင်တိုင်းရင်းသူဒေါ်စော့ခင်တင်မဲဖြစ်ပါတယ်အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်သူမစ္စတာကိုဖီအာနန်အပေါ်သူဘယ်လိုရှုမြင်သလဲအစီရင်ခံစာပြုစုရမှာဘယ်လိုအဖို့တန်တဲ့အတွေ့အကြုံတွေရခဲ့ပါတယ်ဆိုတာကိုဒေါ်စော့ခင်တင်ကိုမေးကြည့်ခဲ့ပါတယ်
ဒီမှာနေမှာပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတို့နေနဲ့ကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကော်ပြာနဲ့တွေးပြီးတော့အလုပ်လုပ်တဲ့ခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာထားတဲ့စေတနာတွေလူရက်တရားတကယ်ကိုတန်ဖို့ထားဂုဏ်ယူစရာတွေတွေးခဲ့ပါတယ်သူ့တက်အတူလောက်ကရတဲ့ခါမှာဒီမှာတွေ့တော့နော်ကိဗိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအတွဲအခေါ်တွေစေတနာတက်မှတ်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလုပ်ကြရမလဲလူတွေပေါ်မှာဘယ်လိုသိခံရမလဲကိုယ့်ရဲ့စိတ်ကိုအေးချမ်းချမ်းလေးနဲ့လောကအကျိုးကြီးအောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါဒီလိုဆိုပါလို့မပြောသေးတိုင်အောင်သူ့ရဲ့လုပ်တာတွေပြောတာတွေဆိုတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါကကျမတဲ့ပ င်းစရာပြောက်လို့ဖြစ်ဖြစ်ပါလေ။ဒါကြောင့်မို့လို့ပဲဘောတပါတော့ကိုလွန်သောပြီးဖြစ်ပင်မေးလေးသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်းဒီမဟာဒီမအတွက်တက်နိုင်တယ်လို့ပေါ့နော်။ဒီမရဲ့ဒီခိုင်မြို့ပေါ်မှာရောဒီမရဲ့မြန်မာနိုင်ငံပေါ်မှာရောကမ္ဘာကြီးလူသားပေါ်မှာရောဒီမတက်နိုင်တယ်လို့သုံးဆောင်သွားပါမယ်ဆိုရယ်စိတ်ပြေဖို့ဒီမဒီနေ့တန်ခိုက်တင်ရှာမိပါလိမ့်ရှင်
။စတကိုဖင်အန်နန်ဦးဆောင်နေရခိုင်အကြံပေးကောမရှိရပေါ့နော်။2016စက်တင်ဘာလစပြီးတော့နောက်ပြီးတော့ပြီးခဲ့တဲ့နှစ်ကနောက်ဆုံးအစည်းအဝေးစာထုတ်ပြန်ပြီးတော့ကြံပေးချက်88ချက်ပေါ့နော်အဲ့လိုမျို
း
အကြံပေးခဲ့တယ်သူရဲ့ဒီကော်မရှင်ရဲ့ဥဆောင်ချက်ကလည်းရခိုင်ပြည်နယ်အင်ဂျန်ကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျအခုလို့သူနဲ့ဒီတစ်နှစ်ကြာပေါ့နော်ဆောင်ရွက်ခဲ့ဒီကမှာသူလှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီပြဿနာဖြေရှင်းရေးအတွက်သူများလည်းတည်တင်နေအမှတ်တရလည်းဖြစ်တင်နေဆိုတော့ဖြစ်ရခလေးများရှိရင်ကျမတို့ ਨੇ ပြန်ပြီးတော့မျှဝေပါလား
သူ ਨੇ လုဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ
ဟုတ်ကဲ့
အဲဒါပေမဲ့တစ်ခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်တွေးတဲ့အတွေးခေါ်မျိုးအဲ့ဒီအလုတ်ကံမျိုးနဲ့ကျမတို့ဒီပြန်လာတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေနဲ့အနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံခံနိုင်စရာတွေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ဘူးကပဲတွေးပြီးတော့လုပ်တဲ့ခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာလူလောက်ကိုင်းမုန်နေဒီဟာတတော်လေးကိုအဆုံးအစရှိတယ်တတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအများကြီးကျွန်တော်တို့တွေ့ရတယ်ဒီထက်ကတစ်ခုလေးပေါ့နော်ကျွန်မကပြောမယ်ဆိုရင်ကျွန်တော်တို့ဒီမောင်တော်ကိုဆင်းပြီးတော့ဒီပြဿနာဖြစ်တဲ့ရော်တွေမိရှုထားတဲ့ဘာညာဆိုတဲ့အခါကျွန်တော်တို့ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေ့တာပေါ့နော်အဲ့ဒီတွေ့တဲ့အခါမှာအဲ့ဒီနေရာမှာရောဂံလူတွေနဲ့ရောဒီအာနာပိုင်အခွင့်အရေးတွေရောရောဒီလိုတွေ့တဲ့အခါကျတော့ကဘာကြီးကအပြင်ဖက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ပြင်းအထဲမှာဖြစ်နေတာဟာတမျိုးပေါ့အမှန်တော့ကော်ချတာပေါ့တော့ဒီလိုအဖြစ်ပြက်တဲ့မှာတင်းနေတဲ့ခါကျမှဒီဒေတာမှာရှိတဲ့တော့ဒေတာခဏရောဒီခိုင်နေရောဒီတုံ့ပြန်မှုအပေါ်မှာသူတို့စိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်သွားမယ်အကြောင်းအရာလေးတွေကဘလို့ဖြစ်သွားမယ်ဆိုတာကိုသူကဒီဒေတာခဏကိုသူပြောပြတဲ့အခါမှာဒါကျမတော်လေးစိတ်ဝင်စားတယ်။ဒါပေမဲ့အဲ့ဒီသူပြောတာကိုကျမတို့ဒေတာခဏရောလုံလုံရဲ့ဖွဲ့တွေရောဒီပုံမှာနားမလည်ဘူး။အဲ့ဒီနားမလည်တာကိုကျမကနားလေအောင်ကျမပြန်ပြီးတော့ပြန်ရှာပြန်ရှင်းပြခဲ့ရတယ်။အဲ့ဒါမျိုးပေါ့နော်။ဆိုရခါကျတော့ဒီအကျဉ်းဖတ်မှုကိုအကျဉ်းဖတ်မှုလိုပဲကိုကတံမြန်လိုက်လို့ရှိရင်ပုတ်ဖက်မှာကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ဟုတ်ကဲ့ကိုဒီတရားမှုကဘယ်လိုတက်ရောက်ပေါ်လဲဆိုရင်ဟာလေးကိုပြန်စဉ်းစားတတ်အောင်သူပြောရတယ်ရှိပါတယ
်။
ဟုတ်ကဲ့။ဒါရကျွန်မတက်တော်လေးကိုဟိုပေါ့နော်ဒါအနမူနာစရာသင်္ကန်းစာယူစရာသိစရာတွေဖြစ်ခဲ့တဲ့တကြောင်ကိုဒီလိုအတွေ့အခေါ်မျိုးတွေကိုပြောနိုင်လေပေါ့နော်။ကိုယ့်ရဲ့ခံပြီးသူပြသားပေါ်မှာတကယ်ကိုစေတနာရှိလို့သူပြောခဲ့တဲ့စကားဒါပေမဲ့ဒီဟာဟာကိုယ့်ရဲ့ခံကိုဒီတန်းခံရနားတွေကိုအရန်ထက်ခဲ့တယ်အဲ့အမျိုးတွေကျမတို့အများကြီးကြည့်ရတယ်။ဆိုတော့ဒီနေရာမှာကျမတို့ဟာဒီသူတို့ရဲ့နိုင်ငံတကာနဲ့ပတ်သက်ပြီးတော့ဗောနော်ဒီလုံလာရဲ့အသေးခေါ်တဲ့အယူဆတွေကိုသူကိုယ်တိုင်တွေ့တယ်လို့ကြုံရလို့ဒီဟာတွေကိုဒီတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်တက်မျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါတယ်။ဒါမျိုးတွေကိုကျမတို့ကြုံရတဲ့အတွက်ကြောင့်ဟိုသူနဲ့တော့ပြည့်ခါမှာတော့နော်တော်တော်လေးကျမတက်ဒီထိုက်ထိုက်ထနဲ့အတွေးခေါ်တွေတော်တော်များများကိုတီးခင်နိုင်ပါတယ်အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးရမယ်ဆိုတဲ့အခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီ final မှာတွေ့ကြတဲ့အခါကျတော့ကျမဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြုပြင်လို့မရနိုင်ဘူးဒါကိုပြုပြင်လို့တော့မဖြစ်ဘူးဒါကိုထည့်လို့ရေးလို့မဖြစ်ဘူးဆိုတော့ကျမအရင်စောတကတက်ခဲ့တယ်တက်ခဲ့တာတော့ကျွန်မတို့အခွေးတွေကတော့ပေါ့နော်သူတို့ကလည်းနားထောင်နေကြတာပေါ့နော်အဲဒီကိုဒီမကိုကော်ပြရမယ်ပြောရင်အဲ့ဒါဆိုလို့ရှိရင်လည်းဒါကိုရတဲ့အစအဆုံးငါ့ကိုတေချာနားလေအောင်ငါ့ကိုပြန်ပြောတယ်ဆိုတော့ အဲ့ဒီ chance တူပေးပါလေကျမတို့ပေးကြတဲ့တော့မို့ဒီ chance ကိုကျမလည်းပေါ့နော်သိပြီးတော့ English ကတူရမဖြစ်တဲ့အခါကျတော့နားမလည်မှာဆိုတော့ပေါ့နော်အဆုံးကျမလည်းပြေချပြောချင်တယ်အဲ့ဒါနဲ့အဝေးမြဟိုကျမတို့ကျမတို့ interpret လုပ်ပေးကျမပြေချတာကိုရှင်းတယ
်
ဒီဟာတော့ကျမဘယ်လိုမှလက်မခံနိုင်ဘူးပေါ့နော
်
ဆိုတော့ကျမအဲ့ဒါကိုအဆအဆုံးအပြေချသူ့ကိုရှင်းပြတယ
်
နော်ရှင်းပြတဲ့အခါကျတော့သူကအဲ့ဒါကိုလက်ခံတယ်လက်ခံတဲ့ကြောင့်ကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်။ဒီတူဥပဒေကိုဘူးလို့လို့ချက်ကိုမလိုဘူးဒီအတိုင်းပဲသွားမယ်။ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရရှိရင်တော့ပြုပြင်ရင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ချက်တယ်။အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့အကြီးခံယူချက်အစစ်မှန်ကိုပေါ့နော်။သူလက်ခံပြီးတော့ကျမကိုဖြင်းရှင်းပြီးပြေးခဲ့တယ်။သူလည်းကျမပြောတာကိုသူလက်ခံသိတယ်ဆိုလို့ရှိရင်လက်ခံခဲ့တယ်
โอเค
အဲ့ဒါမျိုးတွေကကျမဟိုသူတော်တော်လေးစားပါတယ်ကိုစိတ်နဲ့ကိုဟိုဆုံးမြတ်မယ်ဒါအခုလုံးကပြောနေတယ်ဒါပြည့်ပြည့်ရမယ်ပြည့်ပြည့်ရမယ်ဆိုမဟုတ်ဘူးဒါဘယ်လိုမှပြည့်ပြည့်လို့မရဘူးဒီအချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုတ်ကိုလောရမယ်ဆိုရင်ညာတယ်ပေါ့နော်ဆိုတော့ဒါလေးပုံမှန်လေးကျမကောက်ဆောင်ပြောင်းနေနေတော်တော်လေးလေးစားပါတယ်ဆိုလိုတာပေါ့နော်အဖေကပါတယ်တယောက်အရင်နဲ့ဒါကိုဟိုမကြိုက်ဘူး object တုတ်တယ်ဆိုလို့ရှိရင်ဒါကိုလုတ်ခွင့်
ဒီ
ပါ။ Okay. အဲ့ဒါမျိုးတွေပါပေါ့နော်ကျမတို့ဒါလေးတော့တော်တော်ကျမမှတ်မှတ်ရအောင်ပေါ့နော်။ Okay. You can bend but never break me 'cause it only serves to make me more determined to achieve my final goal.
ဒေါ်လာဒန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်အတွက်တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့ခရီးရန်ဖျားเจ้าနေမှာတီးခတ်တာတွေတွေ့ရလေရှိတဲ့ organ ဘလို့များပြုလုပ်တက်ဆင်တယ်လဲဆိုတာနဲ့ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းဝင်ဖြစ်ရတဲ့အကြောင်းကိုအောင်ကတင်ပြပေးထားတာနားဆင်ပါရှင်။
ခရီးရန်ဖျားเจ้าနေမှာတီးခတ်တာတွေ့ရလေရှိတဲ့ organ တစ်ခုတက်ဆင်ဖို့တိတ်နဲ့ချီသုံးဆွဲရပြီးဒါလို့ organ တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါ American ပြည်အောင်စု Tennessee ပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒါလို့တန်မိုးကြီးဂီတာဒူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ organ တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းအစတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ဖျားเจ้าနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံ organ ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာဒူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလို organ တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်က organ ဘလို့တီဆောက်လဲဆိုတာကိုဆရာကြီးကလေးလာခွင့်ပေးခဲ့ပါတယ်။အဲ့ဒီအချိန်ကလေးက organ ဘလို့တီဆောက်ထားလဲဆိုတာကိုတွေ့ပြီးတစ်တလုံးမေးမရဖြစ်သွားပါတယ
်။ Ralph Richards ကဝါသနာဒူနှစ်ဦးဆုံတွေ့ပြီးအလုံလုံခံကြပုံကိုအခုလိုရှင်းပြပါတယ
်။ And that's how Bruce and I felt.
organ တစ်ခုဖန်တီးတီဆောက်ရတာကိုသဘောကျနှိမ့်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါ။ဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
။ဒါပေမဲ့လေ organ တစ်ခုတည်ဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာရုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးအချင်းလဲရှိဖို့လိုပါတယ်။ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်။အလုပ်လာပြီးတဲ့အခါမှာတော့ organ တက်စင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်းရပါတယ်။organ လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်။အဲဒီနောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လှုပ်လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်။တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်။အဲဒီနောက်ပိုက်လှုပ်ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ်။ Bruce Fox က
If I want more volume, I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတာဒူရီယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိပ်ပိုင်းအားလုံးဟာအေးပါပါတယ်ရာသီဥရုပေါ်လိုက်ပြီးဒီအစိပ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှာဒါကြောင့်ဖခင်ကြောင့်အတွက် organ အသေးစားတစ်ခုတိဆောက်တယ်ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
organ အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖျားเจ้าမှာတက်ဆင်ရတဲ့ organ ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။အော်ဂင်နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲဒီနောက်မှာလနဲ့ချီးပြီးတော့အသံဆန်းရပါတယ်။တာယာနာပြောပွဲကောင်းတဲ့အသံကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Rough နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်းအော်ဂင်24ကူသာတိဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ။အခုတော့အမေရိကန်ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်။1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့ဆက်လိုက်အောင်လာနန်းလောင်ရေးအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ရင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ။ဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူမှုတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညှိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပ
ါ American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏ္ဍာအစမှာ We the peopleကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့တမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏ္ဍာကိုအခုလိုအတန်းသွင်းထားပါတယ်
။ We the people of the United States in order to form a more perfect union, establish justice,
အမေရိကန်ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောင်းပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဏ္ဍာကဖော်ပြချက်တွေကိုအကောင့်ထဲဖော်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ
်။အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တယောက်အကြောင်းပါ။ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စံတဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့က California တက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကြားဝင်စစ်ဆင်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင်
ကုလသမဂ္ဂစစ်ဆင်ညီနိုင်မှုလှုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆင်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးရေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုက်ပရက်နိုင်ငံတွေမှာလည်းဂျာဝင်စစ်ဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပခါမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါတယ်
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပေါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းခြံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှဂုဏ်ပြုဆောက်လုပ်ထားပါတယ
်။ကိုအောင်
ံစီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။နေကိုလေးလာမဲ့ဖခါဆုံးဒီဆုံးစူးစမ်းရေးရင်အပိုင်းနှစ်ကိုအကြောင်းကိုတင်ဆက်ပေးမှာပါ။အပူချိန်သိပ်ပြီးတော့ပြင်းနေတဲ့နေနာကိုအရောက်သွားနိုင်မှုဘလို့ကြံစားထားတယ်ဆိုတာကိုပြောပြပေးမယ်။ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကိုဒေါခင်မျိုးသက်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
NASA American အာကာသစူးစမ်းရေးအဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးယာဉ်ကိုအပူချိန်သိပ်ပြင်းတဲ့နေနာအရောက်သွားပြီးအနီးကပ်လေ့လာနိုင်ဖို့အတွက်ဘလို့ကြံစားထားပါတယ်။ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပ
ါ။ကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်။နောက်ကဘာနေမိုင်း93တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနအယုံ 3,600 လောက်မြန်နဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်နဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါဒါပေမဲ့ပါကာဆိုလာပရိုပါကာနေတုတေသနာလုပ်တဲ့ဂျူရုကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်နောက်2လ3လနေလောက်ဆိုလို့ရှိရင်စရောက်သွားပါပြီ
ဒီလောက်ဝေးกว่าတဲ့နေရာကိုပါကာဂျူရုကဘလို့ပုံစံနဲ့သွားဖို့စီစဉ်ထားတယ်ဆိုတာကြည်အောင်ပ
ါ။ तू ကဘလို့သွားရလဲဆိုတော့တောက်ကြကြိုရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်။ဒီပတ်လမ်းကြောင်းကြောင့်နေမျက်နှာပြင်နဲ့အနီးဆုံးကနေမျက်နှာပြင်နဲ့မိုင်း3တန်းခွဲလောက်ရောက်အောင်ကိုအနီးကပ်အောင်သွားနိုင်ဖို့အတွက်ကိုဒီတောက်ကြကြိုပတ်ရင်းပတ်ရင်းနဲ့တဖြည်းဖြည်းအနီးဆုံးရောက်အောင်သွားရတာဖြစ်ပါတယ်။အဲ့တော့နေနဲ့အနီးဆုံးရောက်တဲ့အခါမှာတနအယုံမိုင်း၄သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရလို့မရှိပါဘူးဒါပေမဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြကြိုကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်အဲ့ဒါကြောင့် तू က2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလန်းချောင်းနဲ့ပတ်သွားမှာဖြစ်ပါတယ်
နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုံးက Jupiter ခြားသပတိဂြိုလ်ရဲ့ဆွဲအားနဲ့အချိန်ယူဖို့စဉ်းစားခဲ့ပေမဲ့အခု Parker Solar Probe ကတော့ Venus တောက်ကြကြိုလ်ရဲ့ဆွဲအားနဲ့အချိန်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်ထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘယ်လိုအလုပ်လုပ်မှာပါလဲ
။ Parker ရဲ့အလေးချိန်ကဆိုတော့ kilogram 200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်ပြစစ်တဲ့အားလိုတဲ့ဟာတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နင်းနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်။ပြီးတဲ့အခါကျနင်းနဲ့အရန်ဝေးသွားတဲ့အခါကျရင်ဒီဆိုလာပြားတွေပြန်ဖွင့်ဆက်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ဖို့ပေးပါလား
။နင်းနာကိုရောက်သွားတဲ့အခါမှာရောဆက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ
။နင်းမျက်နှာပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုရုရဲ့အပူကပစ္စည်းကအပူချိန်စင်တီဂရိတ် 1400 လောက်ရှိတယ်အပူချိန်ကိုသူခံစားရလိမ့်မယ်ဒါဆိုတော့ရှိလို့ချင်း 1400 ဆိုတဲ့အချိန်ကတန်အေးပျော်လောက်တဲ့အပူချိန်ဖြစ်နေပြီဒါပေမဲ့အေးမပျော်ဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ဂျိုတုရဲ့အကာကတိတ်ကောင်းတဲ့အတွက်အဲ့ဒီအကာရဲ့အနောက်မှာရှိတဲ့ဆက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်နေမျက်နှာပြင်ပေါ်မှာရှိတဲ့ဒီပရမအဏုမြူတွေဖြစ်တဲ့ electron proton နောက်ပြီး helium ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲနောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွေးဝသလဲဆိုတာကိုတိုင်းတာဖို့ဖြစ်ပါတယ်ဒီပရမအဏုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါပိတ်ပူလွန်အားကြီးတဲ့အတွက် hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ချင်းထုတ်လိုက်တဲ့စွမ်းအင်တွေကပိတ်ပူလွန်အားကြီးတဲ့အတွက်တိတ်တောက်နေပြီးတော့ပရမအဏုမြူတွေကလွင့်ပြန်နေတဲ့အတွက်သိပ္ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လဲနာမည်ပေးထားပါတယ
်အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူးအခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
အဓိကဟိုနီးပညာကွန်ပျူတာနီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီကွန်ပျူတာနီးပညာဘလောက်တောင်မှတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့တွက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ချင်း1960လောက်မှာလာကပါကိုပြစ်တင်လိုက်နိုင်တဲ့ဒီ Saturn 5အမှတ် ဒုံမြန်ကြီးတစ်ခုလုံးထိန်းတဲ့ထိန်းချုပ်တဲ့ကွန်ပျူတာတဲ့အစပေါင်းများစွာတာလာအောင်ကိုတိုးတက်လာပါပြီဒါတွေအဲ့ဒါတွေရဲ့ကွန်ပျူတာနည်းပညာတိုးတက်လာတာတိတ်အဓိကကြပါတယ်နောက်တစ်ခုကဒီကွန်ပျူနီကေးရှင်းပေါ့နော်ဆက်သွယ်ရေးဂျူဂျူတွေရဲ့ဟိုဆက်သွယ်မှုနောက်လျှက်စက်နည်းပညာအီလက်ထရောနစ်နည်းပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနအချက်လက်တွေကိုဒီလောက်ဝေးတဲ့ တိုးတက်လာမှသာလည်းလုပ်လို့ရပါတယ်ဥပမာအပြင် you neighbor ကို you အာကာသရင်တကူကိုလွတ်တင်လိုက်တယ်လို့ရှိလို့ရင်ချက်ချင်းအေးပျော်ပြီးလောင်ပြီးကြသွားမှာပါအဲ့တော့အပူတလောက်မြင့်တဲ့အပူချင်းကိုခံနိုင်ဖို့အတွက်ကပါလဲဆိုလို့ရှိရင်တတ်ထုရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချင်းအမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ်ထုရောတွေကိုအာသူတေသနာလုပ်နိုင်နေတာအများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့ CCTV ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် UU CCTV နဲ့မဟုတ်ဘဲနဲ့ CMOS ဆိုခေါ်တဲ့ Complementary Metal Oxide Semiconductor လို့ခေါ်ပါတယ်အဲ့ CMOS CCTV အချက်ကလေးကပါလဲဆိုလို့ရှိရင်ဒီ UU နေရနေပြီးတော့ထွက်လာတဲ့ဒီနေမုံတိုင်း X-ray ရောင်ကြီးပြည့်ရဲ့အခါကျရင် cosmic ရောင်ကြီးတွေကနေပြီးတော့ဒီ UU CCTV ကင်မရာရဲ့မြင်လွာလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုပ်နိုင်ပါတယ်အဲ့တော့အဲ့လိုပြတ်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိကျလို့ရှိရင်တော့ဒီလောက်တောင်ပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှာလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တီတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံဤပညာတိုးတက်မှုအများကြီးလိုပါတယ
်။ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူ့ရဲ့1958 7 Mate 2အပြင်လူပေါင်း1,000,000ရဲ့နာမည်တွေပါတဲ့ Memory ကပြားလေးပါပါသွားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစီ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်စနေမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသတ်ခင်မှာအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းညုတ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်။
ပြည်နယ်မှာပြည်ကနေထဲကျုံခဲ့ရတဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာအနေနဲ့ကိုနိုင်ငံတကာရာဇဝတ်ပြမှုဆိုင်ရာခေါ်ယော ICC ကကြံတွယ်အရေးယူဖို့8,005နိုင်ငံကလွှတ်တော်အမတ်တရားရောကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ကတ်တွေကျုံခဲ့ရတဲ့ဒီနှစ်ပြည်လာဖြစ်ပေမဲ့လူခွေချိုးဖောက်သူတွေကိုပေါ်ထုတ်အရေးယူမှုမရှိတဲ့ကြောင့် ICC ကကြံတွယ်ဆောင်ရွက်ဖို့လူခွေဆိုင်ရာအာဆီယံလွှတ်တော်မှမြားဖွဲ့ APHR ကဒီနေ့ရည်စွယ်နဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကအခုကပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်တဲ့ရာထူးတက်တယ်မပြည့်ခင်နှုတ်ထွက်ဖို့ပြောဆိုချက်ဟာတိုင်းပြည်တွင်းကအပြင်းအထန်ချစားမှုတွေလူတပုံတွေရဲ့အကျဉ်းဖက်မှုတွေတရုတ်နိုင်ငံနဲ့မဟာမိတ်ဆက်ဆံရေးတွေပေါ်ဝေဖန်မှုတွေပေါ်မှာစိတ်ဆိုးဒေါသထွက်ရတာအခြေခံတာဖြစ်တဲ့အကြောင်းဖိလစ်ပိုင်ရေးချွင့်ချင်သူတွေကပြောပါတယ်။သမ္မတရာထူးကထွက်မဲ့အကြောင်းဒီလာဇန်းကပြောခဲ့ပေမဲ့သဘောထားပြောင်းလဲသွားတဲ့အကြောင်းဖိလစ်ပိုင်မီဒီယာတွေနဲ့ထက်လွတ်တော် website တွေမှာဖော်ပြခဲ့ကြတာပါ။တောင်ကိုရီးယားဆွေကမြက်ကိုရီးယားနဲ့ဆက်ဆံရေးတွန်းမြင်လာနေချိန်မှာပဲမြက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေဖြတ်သိမ်းအောင်မြင်အောင်ဆောင်ရွက်ရမယ့်နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့သဘောထားမတိုက်ဆိုင်တဲ့အရေးအယောင်တွေတွေ့နေရပါတယ်။ကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးတိုးတက်လာအောင်တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေတယ်လို့လည်းအကြေခတ်တွေကပြောနေကြတာပါ။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း900မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလဲရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညွန်မောင်းအစိုးရအနေနဲ့လူထုကမျှော်လင့်တဲ့တည်ငြိမ်မှုတွေရအောင်ကြိုးပမ်းမဲ့အကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွက်ရွေးချယ်ပြီးနောက်မှာပဲဝန်ကြီးချုပ်တွေဖြစ်တဲ့ Morrison ကကျန်းသစ်စာချိတ်ဆိုစတင်တာဝန်ယူချိန်မှာကြေညာစကားပြောကြားခဲ့တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ကထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်။
This program has come to you from the Voice of America, Washington.